ပါကစ္စတန်နိုင်ငံကရာချီမြို့မှာတနင်္ဂနွေနေ့ညဘက်အစည်းအကမ်းဘုံကွယ်တိုက်ခိုက်မှုကြောင့်တရုတ်ဝန်ထမ်း2ဦးသေဆုံး2ဦးဒဏ်ရာရရှိသွားခဲ့ပြီးတဲ့နောက်သူတို့နိုင်ငံတွင်တရုတ်စီမံကိန်းတွေနဲ့တရုတ်လူသားတွေရဲ့ဘေးအန္တရာယ်ကိုအကာအကွယ်ပေးဖို့ပါကစ္စတန်အစိုးရနဲ့လုံခြုံရေးဟာကွက်တူကိုအကင်တွေဖြစ်ရှင်းပေးဖို့တရုတ်အစိုးရကတောင်းဆိုလိုက်ပါတယ်နိုင်ငံတောင်ပိုင်းစင်ပီနယ်မြို့တော်ကရာရှိလေစိတ်အပြင်ပိုင်းမှာတရုတ်လူသားတွေလိုက်ပါလာတဲ့မော်တော်ယာဉ်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခံရတာဖြစ်တယ်လို့ပြောပြီးသေဆုံးထိခိုက်သူအရေအတွက်ကိုနှစ်ဖက်လုံးကအတည်ပြုထားပါတယ်ကရာရှိမြို့မှာတရုတ်တည်ဆောက်ထားတဲ့ပေါ့ဒ်ကာစင်စိတ်ကန်းကြောင့်မိသွေးစွန်းအင်းဆက်ယုံကအလုပ်သမားတွေဖြစ်ပါတယ်ပောက်ကွဲမှုကြောင့်ကားတွေအများအပြားပျက်စီးနေတာရုပ်သံသတင်းတွေမှာတွေ့ရပါတယ်ယာဉ်တန်းကိုလုံခြုံရေးလိုက်ပြီးတဲ့ရဲစီဦးလဲဒဏ်ရာရရှိသွားကြပါတယ်လို့ဆိုတယ်ဆိုပါတယ်ဒီပြန်နဲ့ပတ်သက်ပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကညချက်ထုတ်ပြန်ပြီးတော့တရုတ်နိုင်ငံသားတွေတိုက်ခိုက်ခံရတာကိုအထူးထိတ်လန့်မိကြောင်းနဲ့အကြမ်းဖက်မှုလုပ်ရကိုပြင်းပြင်းထန်ထန်ရှုတ်ချပြီးတာဝန်ရှိသူတွေနဲ့လက်သက်ကိုအမြန်ဆုံးဖော်ထုတ်အရေးယူဖို့ပြောဆိုထားပါတယ်။ပါကစ္စတန်အနောက်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်နေတဲ့ Blues လွတ်မြောက်ရေးတပ်ကဒီတိုက်ခိုက်မှုကိုသူတို့လုဆောင်ခဲ့တာဖြစ်တယ်လို့ဝန်ခံထားပါတယ်။ပါကစ္စတန်အာဏာပိုင်တွေကတော့ဆက်လက်စုံစမ်းပြီးတိုက်ခိုက်သူတွေကိုအရေးယူမယ်လို့ပြောပါတယ်။